အစိုးရညဉ့်ညံရေးကော်မရှင်ရဲ့ဖိတ်ကြားချက်အရရှမ်းပြည်နယ်ကျိုင်းတုံမှာကျင်းပမယ့်ညဉ့်ညံရေးဆွေးနွေးပွဲကအလားအလာကောင်းမယ်လို့မျှော်လင့်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားပေမဲ့လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကတော့ဒီဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုသာအဓိကထားပြောဆိုနိုင်မယ်လို့မျှော်လင့်နေကြပါတယ်။စစ်ရေးနိုင်ငံရေးလှစ်လာသုံးသပ်သူတွေကတော့ဒီညဉ့်ညံရေးဆွေးနွေးပွဲတွေကဟန်ပြတက်တက်လှုပ်ဆောင်နေကြတာဖြစ်တယ်ဆိုပြီးဝေဖန်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မမေခသတင်းပေးပို့ထားပါတယ်။
အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကဥဆောင်ကျင်းပတဲ့ကျိုင်းတုံငြိမ်းချမ်းရေးဆွေးနွေးပွဲကိုမနက်ဖြန်စက်တင်ဘာလ18ရက်နေ့မှာစတင်တော်မှာပါဒီဆွေးနွေးပွဲကိုတက်ဖို့ဖိတ်ကြားခံထားရတဲ့ KIO ကချင်အဖွဲ့ PSLF တအန်းပလောင်အဖွဲ့ MNDJB ကိုကန်အဖွဲ့နဲ့ ULA ရခိုင်အဖွဲ့လေးဖွဲ့စလုံးတက်ရောက်ကြမှာပါဆွေးနွေးပွဲနဲ့ပတ်သက်လို့အစိုးရဘက်ကတော့ပနာမသဘောတူစာချုပ်ချုပ်နိုင်ဖို့အထိမျှော်လင့်ထားကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကစက်တင်ဘာလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုထားပါတယ်။ကျိုင်းတုံဆွေးနွေးပွဲကိုဖိတ်ကြားထားတဲ့မြောက်ပိုင်းမဟာမိတ်လေးဘွဲဟာတနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဖြစ်ပြီးလက်ရှိမှာတော့ bilateral လို့ခေါ်တဲ့နှစ်ဖက်အပြစ်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေကြတာဖြစ်ပါတယ်။မဟာမိတ်လေးဘွဲမှာ PSLF တအန်းပလောင်MNDJP ကိုကန့်နဲ့ ULA ရခိုင်အဖွဲ့၃ဘွဲကတော့အစိုးရတက်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေသလိုငြိမ်းချမ်းရေးဆွေးနွေးပွဲကိုလည်းပန်ဆန်းဒါမှမဟုတ်မိုင်းလာနဲ့တရုတ်ပြည်တနေရာမှာဆွေးနွေးဖို့တောင်းဆိုခဲ့ကြပေမဲ့နောက်ဆုံးမှာတော့ကျိုင်းတုံမှာတွေ့ဆုံမဲ့ကိစ္စကိုသဘောတူခဲ့ကြတာပါဒီဆွေးနွေးပွဲကိုတက်မတော်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဒုတိယပို့ချုပ်ကြီးရာပြည်တက်ရောက်မယ်လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောဆိုထားသလိုဆွေးနွေးပွဲကနေကောင်းမွန်တဲ့ရလဒ်တွေထွက်လာမယ်လို့မျှော်လင့်ကြောင်းတက်မတော်ပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းက VOA ကိုခုလိုပြောဆိုခဲ့ပါတယ
်။ကျွန်တော်ဘက်ကလည်းအပြည့်သဘောဆောင်တဲ့မျှော်လင့်ချက်ပဲရှိလာတယ်။အဲလိုအပြည့်သဘောဆောင်တဲ့မျှော်လင့်ချက်ရှိလို့လည်းကျွန်တော်တို့ SDND အထိကျွန်တော်တို့ဒါတက်တာတိုင်းမူရဆိုင်ပြထားတာဖြစ်ပါတယ
်တိုက်ပွဲတွေဖြစ်နေရတဲ့ပတ်သက်လို့အဓိကထားဆွေးနွေးဖို့ပြင်ဆင်နေတာကြောင့်လာမယ့်ကျိုင်းတုံဆွေးနွေးပွဲမှာစီရေးကိစ္စတွေဆွေးနွေးဖို့တက်မတော်ဘက်ကဆုံးဖြတ်မှုတစုံတရာပေးနိုင်မဲ့သူတွေပါဝင်ဖို့လိုအပ်ကြောင်းရခိုင်တက်မတော် AA ပြောခွင့်ရခိုင်တုခါကပြောပါတယ်
ဟိုအဓိကကတော့ကျွန်တော်တို့ဒီဟုတ်ကဲ့ပါနော်ဒီ bilateral ကိစ္စကိုဟိုအဓိကထားပြီးတော့ဆွေးနွေးကြပါပေါ့အထူးသဖြင့်တော့ဒီအခုဖြစ်နေတဲ့ဒီတိုက်ပွဲတွေကိုနော်ဘလို့ဟိုရစေးနိုင်လဲဆိုတဲ့ဥစ္စာအဓိကထားဆွေးနွေးကြမယ်လို့တော့ပြရတယ်ဗျဒါမဲ့ဒီဆွေးနွေးပွဲရရလာကဘာဖြစ်လာမလဲဆိုတာတော့လောလောဆယ်ကြိုတင်ကြိုးဖို့တော့ခက်တာပေါ့ဒီအထူးသဖြင့်တော့ဒီဥစ္စာပေါ့နော်စစ်တပ်ဘက်ကတက်လာမယ်ဒီပုံစံလေးတွေကသူတို့ဘာပြောလာမလဲဆိုတဲ့ပေါ်တော့အဓိကမူတည်တာပေါ့
ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့ bilateral ကိုနှစ်ဖက်သဘောတူစာချုပ်မူကြမ်းကိုအပြန်အလှန်ပေးအပ်ထားခဲ့ပါတယ်လာမယ့်ဆွေးနွေးပွဲမှာတော့နှစ်ဖက်သုံးသက်ချက်တွေကိုအပြန်အလှန်ဆွေးနွေးဖို့ရှိပြီးနည်းမြေတက်မှတ်ဖို့အတွက်လည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီတစ်ခေါက်ဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စရပ်တွေဆွေးနွေးနိုင်မယ်လို့မျှော်လင့်ပေမဲ့ပနမအပြည့်ရဲ့လက်မှတ်ထိုးနိုင်ဖို့တော့ထပ်မံဆွေးနွေးရအောင်မယ်လို့သုံးသပ်လိုက်သူကတော့ငြိမ်းချမ်းရေးလေးလာသုံးသပ်သူဦးမမောင်ဆိုပါပီရေဇပိုင်းက KBC ဥက္ကဋ္ဌနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတို့တွေ့ဆုံချိန်မှာကာကျုပ်ဘက်ကတက်မတော်ရဲ့သဘောထား6ချက်ကိုညှိနှိုင်းလို့ရတယ်လို့သတင်းစကားပါလိုက်တာကြောင့်တက်မတော်ဘက်ကသဘောထားအပြောင်းလဲရှိလိမ့်မလားလို့ဥမမောင်စိုးကတော့မျှော်လင့်နေပါတယ
်။အဓိကကတော့တက်နေရာချထားရင်းနဲ့ပတ်သက်ပြီးရောတက်ကဘယ်လောက်ထိလိုက်လျောမလဲဆိုတဲ့အပိုင်းပေါ်မူတည်ပါတယ်။တက်ရဲ့သဘောထားအပြောင်းလဲရှိသလားလို့ကျွန်တော်တို့ကအဲ့မှတ်စာတာပေါ့မှတ်စာတဲ့အချိန်မှာလောလောဆယ်မှာဘိုင်လက်ဆာအရေးကြီးဆုံးပဲအဲ့လိုဆယ်မှာကတန်ရချတာရေးအရေးကြီးဆုံးပဲတန်ရချတာရေးမှာဒီကထိထိရောက်နေတာကဒီခိုင်မှာရှိတဲ့အေးတပ်ဖွဲ့ရဲ့ဒီစီမှုအတိမပြုမှာလားမပြုဘူးဆိုလို့ရှိရင်ဘိုင်လက်ဆယ်ကအောင်မြင်မှာမဟုတ်ဘူးလေအဲ့တော့ဒီအချိန်တွေကိုပဲစောင့်ကြည့်အောင်မလို့ထင်ပါတယ်ကျွန်တော်ထင်တာကတော့ဒါနဲ့တန်ရချတာရေးနဲ့ပတ်သက်ပြီးတော့ထပ်ဆွေးနွေးဖို့အတွက်အချိန်ခတ်ယူမယ်လို့ကျွန်တော်တို့အလိုပဲထင်တယ်ဒီဆွေးနွေးပွဲမှာဘိုင်လက်ဆယ်တခါလေးထုတ်နိုင်မှုလားလားတော့ဖြစ်နိုင်ရည်ရယ်လည်းနည်းတယ်လို့ပဲထင်ပါတယ
်အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဩဂုတ်လ31ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာမှာဒီဆွေးနွေးပွဲဟာဟန်ပြလုပ်ပွဲအဖြစ်ဝေဖန်တာတွေလည်းရှိလာခဲ့ပါတယ်ဒီတစ်ခေါက်ဆွေးနွေးပွဲနဲ့ပတ်သက်လို့ရလက်ကောင်ကြလာမယ်လို့မျှော်လင့်သူတွေရှိနေတယ်လို့ပြီးခဲ့တဲ့ဆွေးနွေးပွဲကနေထင်တယ်လို့ငြိမ်းချမ်းရေးအတွက်ရလက်ကောင်တစုံတစ်ခုထွက်မလာတာကြောင့်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။